တရုတ်နိုင်ငံဟန်ဂျူးမြို့မှာမနေ့ဖြန်စနေနေ့မှာစတင်ကျင်းပမယ်အာရှအကစားပြိုင်ပွဲမှာဝင်ရောက်ယှဉ်ပြိုင်ကြမယ်အိန္ဒိယနိုင်ငံအရုဏာချပရဒေ့ရှ်ပြည်နယ်ကအကစားသမား3ယောက်ကိုတရုတ်အစိုးရကပြည်ဝင်ခွင့်ဗီဇာမပေးတဲ့အတွက်ဒီပြိုင်ပွဲဖွင့်ပွဲအခမ်းအနားကိုတက်မယ်အိန္ဒိယအကစားဝန်ကြီးလည်းသူ့ခီးစဉ်ကိုဖျက်လိုက်ပါတယ်အရုဏာချပရဒေ့ရှ်ပြည်နယ်ဟာတရုတ်နဲ့အိန္ဒိယတို့အကြားပိုင်ဆိုင်မှုအငင်းပွားနေတဲ့ဒေသတစ်ခုဖြစ်ပါတယ်တရုတ်ပိုင်တိဘက်တောင်ပိုင်းဒေသလို့သတ်မှတ်ထားတဲ့နေရာကိုအရုဏာချပရဒေ့ရှ်လို့တရုတ်အစိုးရကဘယ်တော့မှအသိမှမပြုဘူးလို့တရုတ်နိုင်ငံရေးဌာနပြောခွင့်ရကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်တရုတ်နိုင်ငံမှာကျင်းပမဲ့အာရှအကစားပြိုင်ပွဲမှာနိုင်ငံပေါင်း45နိုင်ငံကအကစားသမားပေါင်း 12,000 ကျော်ဝင်ရောက်ရှင်ပြိုင်မယ်လို့တရုတ်အစိုးရကကြေညာထားတာကြောင့်ဒါဟာရှစ်နှစ်ပြည့်တဲ့နိုင်ငံမှာကျင်းပဖို့ရှိတဲ့နေရာဒီအိုလံပစ်အကစားပွဲတော်ကြာရင်ပါဝင်ကြမယ်အကစားသမားအရေးအတွက်တည်တဲ့ပုံများနေတာဖြစ်ပါတယ်မြန်မာနိုင်ငံကတော့အကစားသမား100ကျော်ဆစ်လွတ်ပြီးပြိုင်ပွဲ9မျိုးမှာပါဝင်ရှင်ပြိုင်ပါမယ်အမြန်မာအသင်းအနေနဲ့စုတစိတ်တွေရမယ်လို့မျှော်လင့်ထားကြောင်းလဲမြန်မာအကစားအဖွဲ့က VOA ကိုပြောထားပါတယ်ခင်ဗျာ